အမေရိကန်နိုင်ငံကထောက်လိုင်းရေးသတင်းတွေကိုပြင်ပကိုဖွင့်ချပြလိုက်တဲ့ Edward Snowden ကိစ္စနဲ့ပတ်သက်ပြီးအမေရိကန်လုံခြုံရေးအရာရှိတွေနဲ့စကားပြောနေတယ်လို့ Russia လုံခြုံရေးအေဂျင်စီကပြောပါတယ်။ဒါပေမဲ့တချို့မှုနဲ့အမေရိကန်မှာဆွေးချက်တင်ခံရနိုင်တဲ့ Snowden ကိုပြန်ပို့မှာမဟုတ်ဘူးလို့ကတိပြုပြောဆိုပါတယ်။ Snowden ကိစ္စနဲ့ပတ်သက်လို့ Moscow မြို့ FSB အေဂျင်စီကတာဝန်ရှိသူတွေအမေရိကန်ဗဟိုထောက်လိုင်းရေးဘူရို FBI နဲ့ဆွေးနွေးမှုတွေပြုလုပ်နေတယ်လို့ရုရှားသမ္မတပြောခွင့်ရပုဂ္ဂိုလ်ကတောက်ကြနေမှာပြောပါတယ်။ဒါပေမဲ့အမေရိကန်အစိုးရလက်ထက်စနိုဒန်ကိုလွှဲပစ်မှာမဟုတ်ဘူးဆိုတာကလွဲလို့ကျန်တဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အမေရိကန်ကိုပြန်စရာမလိုပဲသူ့ကိုခလုံးဝင့်ပေးမဲ့နိုင်ငံကိုလိုက်ရှာရင်းအသက်30အရွယ်ရှိပြီဖြစ်တဲ့စနိုဒန်ဟာရုရှားနိုင်ငံမော်စကိုမြို့ကရှရမက်ဒီယေဗိုလေစိတ်မှာပိတ်မိနေတာအခုဆိုတလအထိရှိလာနေပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရကသူ့ရဲ့နိုင်ငံကူးလက်မှတ်ကိုပြန်ရုပ်သိမ်းလိုက်တဲ့အတွက်ရုရှားကနေအမြန်ပြန်ထွက်နိုင်မဲ့သူ့အစီအစဉ်ပြတ်သွားခဲ့ပါတယ်။စနိုဒန်ကရုရှားနိုင်ငံမှာယာယီခလုံးဝင်တောင်းထားပေမဲ့အဆုံးသတ်မှာတော့လက်တင်အမေရိကန်နိုင်ငံတွေမှာတွားရောက်ခလုံးလိုတဲ့အကြောင်းပြောပါတယ်။လက်ဝဲရင်းဗင်နီဇွဲလား၊ဘိုလီးဗီးယားနဲ့နိုင်ကာရာဂွာနိုင်ငံတွေကသူ့ကိုခလုံးဝင်ပေးမယ်လို့ကန့်လန့်ထားပါတယ်။ရုရှားလေစိတ်ကနေထွက်ခွာလို့ရအောင်စနိုဒန်ကိုရုရှားအစိုးရကခလုံးဝင့်ပေးတော့မယ်လို့ရုရှားသတင်းဌာနတွေကပုတ်ထုနေမှာပြောကြားခဲ့ကြပေမဲ့သူ့ကိစ္စဟာလိုအပ်တာတဲ့အချိန်ပိုကြာနေတာကြောင့်ရုရှားလေစိတ်မှာပဲဆက်ရှိနေအောင်မယ်လို့သူရှိနေကပြောပါတယ်။